င်္ဂါပါရှင်။နေရတရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်။ဒီကနေ့မှာတော့ကျွန်တော်တို့ဒီသမရအစ်အပေါ်မှာလူကြီးရဲ့မျှော်လင့်ချက်တွေကိုအတိအကျထားဆွေးနွေးသွားဖို့အတွက်စီစဉ်ထားပါတယ်။ဒီပေဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်။အဲ့ဒါကတော့ဒီဒေါက်တာသင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအတိုင်းရခဲ့တဲ့လွှတ်တော်မတ်တဦးဖြစ်ပါတယ်။အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနိကက်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတဦးလည်းဖြစ်ပါတယ်။နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်။ကျွန်တော်တို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေ၊အီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေ၊ဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများကြီးရှိပါတယ်။ဆိုတော့လိုရင်းတို့ရှင်းလို့ပဲကျွန်တော်တို့ဟိုဆွေးနွေးသွားကြရအောင်ပါ။ဒီကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌကဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်စီဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်ရလိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှိရင်ဒါတရားဝင်ကျန်းတစ္ဆာချင်းဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီ။ဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြည်ပချင်းနေမှာကိုပဲဦးဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုယ်စွမ်းရှိသရွေ့ပြည်သူ့ရဲ့တာဝန်တွေကိုကျေကျွန်စွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန်ကွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးချိန်သမတ်ရဲ့မိန်ကွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းကတိပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျွန်တော်ရဲ့သောတာရှင်ရဲ့အမြင်တွေကိုဒီနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေကိုကျွန်မအရင်ဆုံးဆွေးနွေးပေးစီရှင်ပါတယ်။အဲဒါတာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါ။ဒီသမတ်သိဦးဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိကွန်းထဲမှာပြောသွားခဲ့တဲ့လိုမျိုးဂရီးပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်တိုင်းပြည်အပေါ်မှာဒီဘလောက်ထိဥစားမှုတွေသိနိုင်နိုင်မယ်လို့မျှော်လင့်လို့ရမလဲဆိုတာကိုဆရာအရင်ဆုံးနည်းနည်းတော့ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျပထမဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံလူငယ်သားတွေအတွက်အားရှိစရာတနည်းအားဖြင့်အပြည့်အစုံအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုသတင်းစကားကိုဟိုနားထောင်ဟိုနားထောင်သင်ကြတယ်မြို့နေသင်ကြတယ်တင်ရပြင်ဟိုအကောင့်ဘောက်ကိုမြင်ထားသင်ကြပါလေအဲအချိန်တိုင်းမှာဦးဝင်းမြင့်သမ္မတရဦးဝင်းမြင့်ကသူ့ရဲ့မိန်ကွန်းမှာအားလဲပါတယ်နောက်တစ်ခါသတင်းစကား message တွေပါတယ်မိန်ကွန်းဖြစ်တဲ့တွေ့ဒီခါကလည်းဟိုအနာဂတ်တွေအားဖြင့်လောင်းမယ်တင်ရပြင်အဲစာမျက်နှာတလူဟိုကြောက်မယ်အလားလားရှိတဲ့သင်္ကြန်ခုဖြစ်တဲ့အဲတို့တော့လည်းပဲကျွန်တော်တို့ဟိုသတိဒီပြုကြရတော့ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အခြေအနေချင်းခါရကတော့ကျွန်တော်တို့အများကြီးသိလို့လင်းလို့တော့ရနိုင်မယ်အနေအထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမ္မတတဦးရဲ့လုပ်ပိုင်ခွင့်ဘယ်လောက်ပဲလုံးဆောင်ကြိုးစားပစီအခန္ဓာတာစီတွေကရှိနေမှာဖြစ်တဲ့တွေ့အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမျှော်လင့်ဘူးတင်ကြဘူးလို့ကျွန်တော်ပဏာမဆွေးနွေးပြရသေးတယ
်ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါက်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်နောက်တရားလွတ်တော်ရှင်းနေတာဝန်တွေယူခဲ့တယ်လုပ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလည်းဒါသူကပြက်ပြက်တာတာပြောဆိုလှုပ်ဆောင်တယ်လွတ်တော်အကောင်းဆုံးထင်းချောင်းနိုင်ခဲ့တယ်ဆိုပြီးတော့တော့မှဒီသူအတိမတ်ပြုပြောသာရှိပါတယ်အရင်သမရဦးထိန်ကျော်နဲ့နှိုင်းရှင်နဲ့ဆိုလို့ရှိရင်သူ့ပေါ်မှာမျှော်လင့်ချက်ပို့ထားတာတွေကိုလည်းကျွန်တော်တို့အများကြီးတွေ့ရတယ်ဆိုတော့အခုသမရဖြစ်လာချိန်မှာစိုင်းကြီးအတွက်အရင်သမရရင်းနဲ့မတူပေါ်တော့ထူးထူးခြားခြားဘာပဲဥစားမှုပေးနိုင်လိမ့်မယ်လို့မျှော်လင့်ပါလေဥပမာမျိုးဆိုလဲဆွေးနွေးပေးပါရှင
်ဟုတ်ကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျှော်လင့်တာတဲ့အထူးသဖြင့်တော့ဒီဒီမျိုးကတော်စီအဖွဲ့ချုပ်ရဲ့ဒီလူဝါဒတဘောကအပေါ်မှာပို့ပြီးတော့ကိုယ်တော့ဒီကကြရဲလို့ကျွန်တော်အဲ့ဒီယူဆပါတယ်။ဒါကြောင့်လဲဆိုရခါကြတော့ပထမကျွန်တော်တင်တယ်သမရာယူထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်အသမရာယူထင်ကျော်ကဒါကဟိုအများကရုပ်သေးသမရာယူအဖြစ်တော်မှာအပြောဆိုဆွေးနွေးဝေဖန်တာတွေကျွန်တော်ကြားဝမ်းနေပွဲကျွန်တော်ကြားပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေနဲ့မတူတဲ့ကျွန်တော်ဟိုပေါ့နော်သူရဲ့ performance ဆိုသူလုံးတိုင်းတိုင်းနဲ့အဲ့ဒီအခြေအနေကနေခွဲထွက်နိုင်လို့တော့ဒီတစ်ချက်လို့လေလို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တယ်ဒါတစ်ခုပေါ့နောက်ဒုတိယတစ်ခုကပထမဆုံးတော့တန်တန်နှစ်အတွင်းမှာလွတ်တော်ကိုအကောင်းဆုံးထိန်းချုပ်နိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လွတ်တော်ကလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့ဟိုလွှမ်းမိုးမှုကိုခံထားတဲ့တဘောအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေတွေအောက်မှာစိတ်တွေကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြူရေးအိမ်မနိုင်တွေကိုခွဲခွဲခြားခြား အသေးသေးချာချာကျင့်သုံးပြီးတော့ကျွန်တော်ဒီမိုကရေစီအခြေအနေကိုပြန်ပြီးတော့သူပြင့်တယ်နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့အခုကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ဒါရေကောက်ပွဲကင်ပိန်းကာလကတည်းကယူရတမူကြီးအဖွဲ့ချုပ်ရဂရီကိုတည်ရှိရအခြေခံအားဖြင့်တော့၃ခုပါပဲနောက်ဟိုတခြားတွေရှိပါလေဆိုတော့တရားဥပဒေစိုးမိုးရေးလိုကိစ္စမျိုးနောက်ကပြည်ရင်းငြိမ်းချမ်းရေးလိုကိစ္စမျိုးနောက်အခြေခံဥပဒေပြင်ဆင်ရေးလိုကိစ္စမျိုးဆိုတော့ဒီအခြေခံဥပဒေပြင်ဆင်ရေးကောခုကငြိမ်းချမ်းရေးကိစ္စကတော့ဒီနှစ်သက်သုံးနှစ်လောက်အတွင်းမှာပြည်ရောင်ပြင်ဆင်နိုင်တဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်ဒါပြိုင်နေတဲ့မှာပဲကျွန်တော်တိုင်းပြည်ပြင်အောင်တော့ဒီမိုစီပေါင်းကသွေးကျင်းလာတယ်လူမှုရဲ့စာအုပ်တွေကပို့ပြီးတော့ချက်သေးလာတယ်ဆိုတော့နိုင်ငံတော်တမန်တော်ဦးနေနဲ့ဒီအရင်ဆုံးကျွန်တော်ထင်တယ်သူဆောင်ရွက်တဲ့ကိစ္စကတော့ကျွန်တော်အခြေခံပြည်သူတွေရဲ့စာအုပ်တွေကြီးပေါ့နော်အဲဒီကိစ္စတွေကိုပို့ပြီးတော့တိုးတက်လာအောင်သူလုပ်နိုင်တယ်ဟုတ်တယ်ပြိုင်နေတဲ့မှာပဲကျွန်တော်ပြည်သူတွေကနေရာတက်နေရာတော်တော်များများမှာဟိုလုံခြုံရေးပေါ့နော်ကိုကြီးကစားတာအချိန်ကြီးဖြစ်ရတာလေအကြာခဏဖြစ်ရတယ်။ဆိုအဲ့လိုအချိန်ကြီးကိုတိတိကျကျကကင်တွယ်ထင်းချောင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုတစုံတရာပေါ့နော်။ဟိုဟိုအရင်သမရနဲ့မတူဘဲနဲ့တစုံကြပြည်သူတွေရဲ့မျှော်လင့်ချက်ကဟိုပြည်သူတွေအတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ထောက်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟိုရှင်သန်လာလိမ့်မယ်ပြန်ပြီးတော့အားကောင်းလာလိမ့်မယ်ကျွန်တော်အဲ့လိုယူဆပါတယ်ဗျ
။ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ကျမတို့စီတို့တော့ဒီမှတ်ချက်တွေရေးတဲ့အထဲမှာဆိုလို့ရှိရင်လည်းအရင်သမလားထက်စာရင်ထူးခြားမှုတစုံတရာရှိလိမ့်မယ်လို့မျှော်မှန်းပြီးတော့စာရေးတဲ့သူတွေလည်းရှိတယ်။နောက်ဝေဖန်တဲ့သူတွေလည်းရှိပါတယ်။ဥပမာတချို့ဆိုလို့ရှိရင်ဒါသမလားတဲ့ဦးဝင်းမြင့်ဟာအတိုင်းငံဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နှိမ့်နိုင်တယ်ပြီးတော့နိုင်ငံအတွက်အကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ဒီ Facebook မှာလာရေးထားတဲ့သူလည်းရှိပါတယ်။နောက်ဒီဥပဒေပညာရှင်ရဲရင်ပြတ်သားတဲ့သူသမလားဖြစ်တဲ့ဆိုလို့ရှိရင်တော့ဒါညံကြီးသူတဲ့သူတိုင်းဟာဘာတွေကောင်းလာမလဲဆိုတာကိုသိကြမှာပါဆိုပြီးတော့လည်းပြောတာရှိပါတယ်။ဒီနောက်ပိုင်းနေမဆွေးနေခင်မှာကျမအရင်ဆုံးဒီကျမတို့ရှိမှာဆွေးနေဖို့ပြောထားတဲ့သူရတယ်အများကြီးရှိတယ်ဆိုတော့အရင်ဆုံးကျမကိုကျင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုကျင်းလောင်လေလိုက်ပေါ်မှာရှိပါလားရှင်ဆွေးနေလို့ရပါတယ်မင်းများတင်တာရှိတယ်ဆိုလည်းမင်းများလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဆွေးနေချင်တာတော့ခုအရင်တမနာရုပ်ပြီးတရုပ်လူပဲလို့အင်္ဂါရပြင်မဲ့ခုတဲ့လာတဲ့တမနာအတိအကလည်းတခုရုပ်ပြီးတရုပ်လူမဖြစ်ဘူးလို့လည်းပြောလို့မင်းရဘူးလို့ကျွန်တော်ယူဆရတယ်ဘာလို့လဲဆိုတော့ဒီတော့သူတို့ပေးခဲ့တဲ့ဂတိကိုဘယ်တော့ဖြစ်သလိုအကောင့်ထဲပေါ်ပြီးယူတယ်ဆိုတာလေဒီလိုရှာပြဖို့တော့လိုမယ်တဲ့။နောက်ပြီးတော့ခုတက်လာမဲ့သမဂတိကလည်း तू ပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာဒီလိုတော့တရားမှာတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါဘူး။ဘာလို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုပ်ဆောင်နေတဲ့မင်းသားလိုပဲကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တစ်ခုခုတစုံအဖွဲ့အစည်းတစ်ခုခုရှိနေသလားလို့ကျွန်တော်ယူဆရအောင်ဒီသူတို့ပြောသလိုတော့လုံနိုင်တယ်လို့တော့အကုန်လုံးမယုံပြီပဲအပိုင်းတစ်ခါတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ
်ဟုတ်ကဲ့ပါရှင်အာကိုကျင်းလောင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းကြောင့်လေးတင်ကရှိနေပါတယ်ကိုတင်စော်ဝင်းအောင်ဗမာဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ပါဗျာကျွန်တော်ကတော့တကြီးကျွန်တော်တို့ဒီတွားနေတဲ့ခဏကကျွန်တော်တို့ဒီနိုင်ငံပါတီကကိုစားပြီးမှရေးချင်ရတယ်သမရဆွေးဖြစ်တဲ့ကျွန်တော်တို့ဒီမိုစီတန်းကြောင့်ကိုအစ်မအနေနဲ့တွားနေရတာမဟုတ်သေးဘူးလို့ကျွန်တော်ပြောချင်တာပေါ့အဲ့တော့ဘာပဲဖြစ်ကျွန်တော်တို့ဘယ်ကြီးကိုချင်အောင်ဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီဘယ်ကြီးကိုချင်အောင်ဥပဒေအောက်ကပဲသမရဖြစ်လာတာလို့အတိုင်းငံဖြစ်လာတာလို့ဖြစ်တာပဲဗျအဲ့ဒါကြံပြင်တာကတော့တကြီးဘယ်ကြီးကိုချင်အောင်ဥပဒေမှာခြေကကျွန်တော်ပုံမှန်58ကနိုင်ငံတော်အားလုံးရဲ့အထွတ်အမြတ်နေရာမှာသမရရှိတယ်လို့နော်ဆိုတော့ဥစ္စာရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြားထားတာရှိဆိုတော့နိုင်ငံတော်သမရရဲ့လုံခြုံရေးဟာပုံမှန်အားဖြင့်ဆက်လီမှုရှိတယ်သမရအနေနဲ့ကောင်းကောင်းအထောက်ချဖို့လိုတယ်ဒါမှလည်း156တာတိခဝေလို့တိုင်းဒေသကြီးပြည်နယ်ရှိနေတာဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံအော်ဘာလို့ရှိရဆိုတဲ့ကိစ္စရပ်တွေကိုဖြည်းဖြည်းလေးအထောက်ချဖို့လိုတယ်ဗျအဲ့တော့ကျွန်တော်အနေနဲ့ဒီဘယ်လိုချင်အောင်ဥပဒေကိုမပြေနိုင်သေးတဲ့ကာလပတ်လုံးမှာရှိနေပြီးသားဘယ်လိုချင်အောင်ဥပဒေကြီးကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘလို့ထိုးပေါက်ပြီးတော့မှကျွန်တော်သမရရဲ့အဓိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်အနေနဲ့ဒီလက်ပြောလင့်နဲ့ဆောင်းလဲဆောင်းကြည့်မယ်သမရရဲ့နောက်ဆုံးနှီးကုန်းချုပ်စကားမှာဆိုရင်ပြည်သူတွေအနေနဲ့ဥပောက်ဆောင်ရပြီးလုပ်ရမယ်လို့ပြောတယ်ဗျအဲပြည်သူတွေအနေနဲ့ဥပောက်ဆောင်ရပြီးလုပ်ရမယ်လို့ပြောတဲ့စကားတိုင်း ပြည်သူလူထုရဲ့သဘောထားအခံအနေကိုလည်းနားတော်ဖို့လိုတယ်လို့အကြံပြုနေတယ်။တပါးပြီးပြီးဒီမိုဒီယာပြည်သူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ပြည်သူလူထုကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေတယ်။ကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သူ့ဆောင်ပြီးတော့မှပူးပေါင်းဆောင်ရွက်ပြီးတော့အတိမပြည့်ပြန်လည်းလှုပ်ဆောင်ပေးဖို့လည်းညော်လေတကအဲ့အတွက
်ဟုတ်ကဲ့ကိုတင်ဆောင်ဝင်ကျေးဇူးတင်ပါတယ်ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့တဲ့ဖွဲ့စည်းလက်ရှိဖွဲ့စည်းပုံတွေကနေဒီကျွန်တော်ဘယ်လောက်ထိထိုးဖောက်ပြီးတော့မှပြည်သားတဲ့ဂရုဥပဒေတိုင်းလုံနိုင်မလဲဆိုတာကိုဒါကျွန်တော်တို့အနေနဲ့ပြီးတော့လက်လည်
းဟုတ်ကဲ့ကိုတင်တော်ဝင်ပြောရရဆိုရင်တော့ဒီဖွဲ့စည်းပုံကိုမပြင်းနိုင်ဘဲနဲ့တော့ဒီအပြောင်းလဲကိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါ။နောက်ကိုချင်းလောင်ကလည်းသူပြောတဲ့အထက်မှာကသူကတော့အများကြီးမမျှော်လင့်ဘူးဆိုတာမျိုးကိုပြောထားပါတယ်။ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်သမ္မတဖြစ်လာတဲ့ဆိုတဲ့အချိန်ကဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မဆိုလဲပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအချက်အသေးတွေအမျိုးမျိုးဖြည့်ရှင်းကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံရတဲ့အချိန်ပေါ့နော်။ဥပမာအာဖရိကလိုက်စားမှုတွေဆိုရင်လည်းပိုပြီးဆိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ်။ NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းတွေမှာစည်းဝါးရေးကိုလည်းပိုပြီးကောင်းအောင်မလုပ်နိုင်ဘူး။နောက်လူခွင့်ရရဆိုလို့ရှိရင်လည်းတရင်သမားတွေဖမ်းဆီးခံရတာစားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းလေးဘက်ကကျင့်နေဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းစုံကနေပြီးတော့တိုင်းပြည်မှာဒီအချက်အသေးတွေရင်ဆိုင်နေရတဲ့အချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရယ်မျှော်လင့်ချက်နဲ့ကျွန်တော်တို့ရှိစာရေးထားတဲ့လာတဲ့လူတွေကလည်းအများကြီးရှိပါတယ်။ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥလေးဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားခြားမလုပ်နိုင်ဘူး။ဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူး။ဒါပေမဲ့အခုလက်ရှိအနေထားမှာကိုပဲဒီသမဏအစ်တစ်အနေနဲ့မိသားတင်စားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်ဒီအထင်သာမြင်တာတကူလုံနိုင်တဲ့အနေအထားမရှိဘူးလားရှင်ဒေါက်တာတင့်ဆွေနည်းနည်းဆွေးနွေးပေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အရေးအကြီးကြီးတွေအများကြီးတဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမဏတူတဲ့နဲ့လေမရဘူးဆိုတော့ဖွဲ့စည်းပုံနဲ့တဖွဲ့နဲ့မရဘူးနောက်တစ်ခါဒီနိုင်ငံကပုံရိပ်ကိစ္စကလည်းအဓိကတော့တော့အောင်ဆောင်စုကြည်ကိုယ်တိုင်ကြိုးစားနေတယ်လို့ကျွန်တော်တို့နားလည်တယ်။နောက်တစ်ခါတရားစီရင်ရေးကိစ္စအစရဟာတွေကတော့ဒါပြည်ထောင်စုဆိုင်တဲ့ကိစ္စတွေဖြစ်တော့သမ္မတကသိချင်းဟိုလက်ရှိအခြေအနေကတော့မုံမုံရှိဘူး။သို့တော့သမ္မတတအူးနေလုံးနိုင်ဒါတွေတော်တော်များများရှိတယ်လို့ကျွန်တော်မြင်တယ်။သမ္မတဟာဆိုးအဖွဲ့ရဲ့ဦးဆောင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့အစိုးရဖွဲ့ကဝန်ကြီးတွေကိုရွေးချယ်ခန့်အပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီလိုအစိုးရဖွဲ့ထဲမှာရှိတဲ့ဝန်ကြီးတွေကိုဟိုအာမနာရံပေါ့နော်ကျွန်တော်တို့မပြောလည်းမဖြစ်တော့ဝေဖန်ထောက်ပြနေကြတာကြီးအများကြီးရှိပါတယ်။အဲ့တော့အဲ့ဒါကိုသမ္မတကပြန်တွင်းနိုင်တဲ့အခွင့်အလမ်းအပြည့်အဝရှိတယ်လို့ကျွန်တော်မြင်ပါတယ်။ဟိုတိတ်ကြည့်တဲ့ဟိုကျင်းပတဲ့ဝန်ကြီးဌာနတွေကိုထားပေါ့နော်တတိယဝါကြီးတုတ်တက်ဖို့ဆိုတာဟိုဝန်ကြီးတယောက်နဲ့လည်းသမ္မတတယောက်နဲ့လည်းလုပ်ရတယ်ပြတာမဟုတ်ဘူးကွ။တို့တော့လည်းအဂရိလိုက်စားမှုဆိုတာအစိုးရဝန်ထမ်းခေတ်ဟောကနေအောင်ဆုံးတွေပါပါတယ်ဒီကိစ္စတွေပြန်တွေ့ဖို့အတွက်သမ္မတကလုံနိုင်စွမ်းရှိတဲ့နယ်လုံတဲ့နယ်လို့ကျွန်တော်မြင်တယ်အဲ့ဒါကဝန်ကြီးတွေကိုပြောနေကြတယ်အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်ဟိုပြန်ကြရေးလည်းပြောကြတယ်ပြညာရေးလည်းပြောကြတယ်ဒီကိစ္စတွေတော့သမ္မတတူဟာပိုကောင်းအောင်မှားနေလေမှားအောင်ပြင်ဆင်နိုင်တယ်လူကိုယ်တိုင်လူရွေးတာစားပေါ့နော် policy ဘိုင်းကိစ္စအကောင့်ကေကောင်ပုံမှုကိစ္စတွေပါသမ္မတကအေးဒီခုတက်လာတယ်သမ္မတဟာဟိုပြင်းတဲ့ဝန်ကြီးဌာနတွေဝန်ကြီးတွေအကုန်လုံးကိုပြင်းရင်တော့ပါဗာမြင်သားတဲ့ထုတ်တဲ့ပြောင်းလဲမှုကိုလုံးဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဥက္ကမိုးစောဘယ်လိုထင်ပါလဲရှင်ဒါသမ္မတဆိုတာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့ဒုတိယပဲလေဆိုတော့သူ့အနေနဲ့ဘာလုပ်ပေးလို့ရမလဲ
အာကိုတင်စောဘိုးတော်ကိုကြောင်လေးပြန်လာသူဆွေးနွေးတော့တာရှိတယ်သမားရဲ့တော့ခြေအုပ်တွေထဲမှာသမားရဲ့တော့ပိုင်ခွင့်တွေကိုအပြေအဝပေါ်ပြတာအဲ့ဒါတွေကိုအပြေအဝခံကိုတကယ်ကိုဒီဇိုင်းစစ်ဖြစ်ဖြစ်ကျင့်သုံးနိုင်လို့လိုတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝင်ကြီးဌာနတွေအကုန်လုံးပေါ့ဒီသမားမင်းကုန်းထဲမှာလည်းပါတယ်သူချက်မှတ်သွားမယ်ဆိုတာလေဝင်ကြီးဌာနတွေအကုန်လုံးပြည်ရေးရေးကာကွယ်ရေးနေဆက်ရေးရာအဲ့ဝင်ကြီးဌာနတွေအကုန်လုံးရဲ့နေစဉ်လုပ်ငန်းတွေကသမားကြီးကျက်လို့ရတဲ့ကိစ္စတွေဖြစ်တယ်။သမားကြီးကျက်နိုင်တဲ့ကိစ္စတွေဖြစ်တယ်။ဒီတော့မှအဲ့ဒီအခွင့်အာဏာရှိတယ်။ကျွန်တော်အဲ့ဒါမျိုးကြိုးလို့အဲ့ဒီကိစ္စကိုကျွန်တော်ထောက်ပြပြန်တယ်။နောက်တစ်ခုကကျွန်တော်ပြည်သူတွေနေစဉ်နဲ့အမြားဟိုကြီးကစားစားဖြစ်နေတဲ့ကိစ္စတွေကပြည်ရေးနဲ့အများကြီးသက်ဆိုင်တယ်။ဆိုပြည်ရေးကိုကြီးဌာနတို့ကမျိုးသမားကအကောင်းဆုံးဒီစိုက်ဆိုးကြီးကျက်ဖို့လိုတယ်။သ တာတစ်ခုပေါ့နော်အဲ့ဒီလိုပဲတရားစီရင်ရေးကိစ္စတွေမှာလည်းပဲအဲခုနလိုရိုင်းတဲ့နေရာကြီးအများကြီးပဲအတူကိုယ်ရည်ဥရပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းအစ်စ်ဖြစ်ဖြစ်ကြီးကျက်မယ်ဆိုလို့ရှိရင်တစုံတရာလူလူကတက်တာချောင်ချီမှုရအောင်ရလာနိုင်တယ်အဲ့ဒါဆိုလူလူရဲ့ရင်တွေထဲမှာဟုတ်ညှော်လင်းချက်ပြန်ပြီးတော့ဖြစ်လာနိုင်လိမ့်မယ်လို့ကျွန်တော်တင်တယ်ဒါတစ်ခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချဲ့ရမှာဖြစ်တယ်တဖြည်းဖြည်းကျွန်တော်တိုင်းပြည်ကဒီမိုကရေစီပို့ပြီးတော့ပွင့်လင်းပွင့်လင်းလာအောင်လို့သမရဥဆောင်လုပ်ရမှာဖြစ်တယ်အလုံးကလည်းနှစ်ဆက်အတွင်းမှာရှိမယ်ဆိုရင်ဒီပြည်ငိမ့်စုစီပဲပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရရာကျော်နိုင်ငံရဲ့အကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုကရေစီပေါင်းကရှင်းလာသလိုခံစားရတယ်အဲ့ဒါတွေကိုပြန်ပြီးတော့ချက်နိုင်မှကလူစုရဲ့ပါဝင်မှုကပို့ပြီးတော့တက်တက်တောက်ဖြစ်လာမယ်ဒီမိုကရေစီပေါင်းကိုကျင်းလို့ကတော့လူစုပါပါလို့ပြောနေရတယ်ဗဇက်ကပြောတာပဲဖြစ်လိမ့်မယ်ဒီခါကျတော့ကျွန်တော်အဓိကပြောချင်တာကတော့ဝင်ကြီးဌာနတွေတည်တည်ချာချာအလုပ်လုပ်ဖို့ပြည်ထောင်ရေးပါဝင်သမရကတည်တည်ချာချာကြီးကြပ်လို့ရတယ်တခုနောက်တစ်ခုကနိုင်ငံရေးရကျွန်တော်တိုင်းပြည်ထဲမှာဒီဒီမိုလူလူပါဝင်မှုကိုပြည့်တင်ဖို့အတွက်ကကျွန်တော်တိုင်းပြည်ရဲ့ဒီမိုစီကောင်ကိုပြန်ပြီးတော့တည်တည်ချာချာချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်အဲ့ဒီကိစ္စတွေကသမရလုပ်လို့ရတယ်လုပ်နိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့လိုယူဆရတယ်
ဟုတ်ကဲ့ဒီကျမတို့ဒီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကသမရတရားတဲ့ဒီနိုင်ငံခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့သမရအလုပ်ကိုသမရကပဲလုပ်စီချင်ပါတယ်တဲ့သမရရဲ့အထက်မှာဘာတစ်ခုမှမရှိစေချင်ပါဘူးတဲ့သမရဟာဩဇာကံဘဝမရောက်စေရပါဘူးတဲ့သူကဆွေလပိုင်သမရဒူတာတိကျတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးဆွေးနွေးထားပါတယ်နောက်ထပ်မာရီဂိုးဆိုတဲ့သောရရှင်တယောက်ကလည်းအခုသမရဥဝင်းမြင့်ဟာလေတဲ့ဒေါ်ဆတ်စုကြည်ရဲ့ကျိုးဆွဲရာကိုမကရရင်ကောင်းပါမယ်တဲ့သမရရဲ့လုပ်ပိုင်ခွင့်ကိုဒီဇိုင်းတိုင်းမှလုပ်စီချင်ပါတယ်ပြည်သူအားကိုတဲ့သမရကြီးအဖြစ်နဲ့မြင်ချင်ပါတယ်တဲ့ဒေါ်ဆတ်စုကြည်အားကိုပြီးတော့သူစိတ်ကြရာကျိုးဆွဲရာမပါစီချင်ပါဘူးတဲ့ဒေါ်ဆတ်စုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျပြီးတော့အလေလက်သွားတယ်လို့လည်းထင်တယ်တဲ့အပညာရှင်တွေကိုအသုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုအခုဒီအရင်သမရဦးထင်ကျော်တို့ကဆိုလို့ရှိရင်ဒါရုပ်သေးတစ်ခုလိုပဲဒေါ်ဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုပ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာလည်းအများကြီးရှိပါတယ်တမရတယောက်မှလုပ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါ်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီတမရသူ့ရဲ့လုပ်ပိုင်ခွင့်တွေကိုဘယ်လောက်ထိဒီတမရဦးဝင်းမြင့်လက်ထက်မှာရောလုပ်နိုင်လိမ့်မယ်လို့ယူဆမိပါလဲရှင့်အဲဒါတင်ဆွေရင်းဆုံးဆွေးနွေးပေးပါလား
ကဲအဲကျွန်တော်တို့ခုဒီဆွေးနွေးတဲ့ထက်မှာဟိုရုပ်သေးဆိုတဲ့စကလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘာလို့မဆိုကျိုးလို့ပြီးတော့ဖီးလို့ပြီးတော့ဟိုကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်သမတဘယ်ဖြစ်ဖြစ်နောက်တစ်ခါတခြားဘယ်ကောင်းဆောင်မဖြစ်ဖြစ်ဟာကျိုးဆွေးမှုရှိတယ်ဆိုရင်အဲ့ဒီသယုံဆောင်တော်မူကောင်းဆောင်ဟာကနေရတဲ့ဇလန်အရာကတဲ့သဘောလိုတော့ညီကြမယ်ဒီဇလန်အရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇလန်အရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့ညီကြမှကျွန်တော်တို့ဟိုအပြစ်တင်မစော်တင်ကြဘူးလို့ကျွန်တော်မြင်ပါတယ်ဒါထုတ်ကြလာတဲ့သမတလည်းတနိုင်ငံကြိုးစားမယ်ဆိုတာကတော့မလုံးမတူကျွန်တော်တို့ဟိုဟိုယုံကြည်တယ်နောက်တစ်ခါသူရဲ့မင်းမောင်ရောသူရဲ့လုံဆောင်ချက်တွေရောဒီနေ့ NLD ပါတီပေါ်တော့ဆိုရတယ် NLD NLD ဆိုတာဖြစ်တော့ပါတီရဲ့ဟလာဖြစ်ပြီးပြောင်းလဲမှုကလည်းပို့ပြီးတော့ဟိုကျစ်လက်လာတဲ့အနေထားဒီနေ့ကအပြောင်းအလဲတွေအများကြီးလုပ်နေတဲ့ပါတီတစ်ခုရဲ့အဆိုအကောင်းဆုံးဖြစ်တဲ့အတွက်ကျွန်တော်ကဒီဘောအပြည့်သဘောပတ်ကိုပို့ပြီးတော့ကျွန်တော်ကတော့ဟိုဟိုမြင်ထားတဲ့အမြင်ဒါကြောင့်သိသမ္မာအတေဟာအပြောင်းလဲတွေကိုဟိုမြင်သာအောင်ပေါ့နော်သမ္မာမြင်ဖို့လိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်အများကြီးမဖြစ်တော့မှာပြည့်စုံဖြစ်တတ်တာတွေဟာဒီကနေ့ဗမာပြည်သွားနေတဲ့ဇလန်အခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တော့ယုံကြည်ပါတယ
်ဟုတ်ကဲ့ဒါသာတင်းစွေကျေးဇူးတင်ပါတယ်ရှင့်အခုကျမတို့ဒီလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်တို့ကိုလည်းဖိတ်ခေါ်ချင်ပါတယ်ပုံနာကျွန်းကကိုကျော်မြင့်တင်ရှိပါလားရှင့်
ဟုတ်ကဲ့ပါရှိပါခင်ဗျာ
ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးပါမယ
်ဟုတ်ကဲ့ပါတတို့ရှိခုရှိအောင်ချက်ပုံကိုဖြည့်ဆင်းဥပဒေကိုမပြင်းစင်နဲ့ကြည့်ကာလာတလုံးဒီမြန်မာနိုင်ငံမှာတော့တိတ်ပြီးတော့ဥပဒေပေါ်နေပြီးတူတောင်းပြီးတော့ရှိလာမှာမဟုတ်ဘူးသူကပြောပါခင်ဗျာနောက်ပြီးတော့ ဟိုတိုင်းရင်တော့ဒီဘာလဲဆိုတိုင်းရင်တော့တိုင်းရင်တော့ဒီအဆွေကြီးတွေပေါ်ထူတာမှုရှိလာမလို့မထင်ပါဘူး။ဒါပေမဲ့ဒီနေ့ချင်းတွေလို့ဆိုဖို့လိုရမယ်လို့ထင်ပါတယ်။တရားကျင့်ရေးနဲ့တက်တက်ပြီးတော့တရားကျင့်ရေးမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ရေးပြရတာပေါ့နော်ဒီတရားကျင့်မှာကျွန်တော်တို့အမှုတစ်ခုဖြစ်လို့ရှိရင်တရားကျင့်ကအချိန်ချင်းပေါ့နော်ဒီရှိပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခဖြစ်ပြီးတော့တော်တော်ဒုက္ခဖြစ်ပါတယ်ခင်ဗျာတရားစီရင်ရေးကိုလည်းဘာလဲဆိုတော့ကာလစိတ်ကတည်းကတော်တော်ရှိပါတယ်ဒီလဒီလ၆လ၆လပေါ့သမီးစနေပေါ့ဒါတရားကိုပြင်ဆင်ရရလဲဆိုတော့ဥပဒေရှိပြီးတော့ပါဟောနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့ဆက်တက်ပြီးတော့တော်တော်ကြည့်ကြမယ်ခင်ဗျာရှင်ဘုအဲ့တော့ဒီကောက်ပြီးတော့ကြည့်ကြပြီးတော့လိုရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ခုနောက်ထပ်တော်ရရှင်ပြောက်ကိုလည်းဖိတ်ခေါ်တင်ပါတယ်ဒေါက်တာတန်တစ်မြင်းမူပါပါ
ဟုတ်ကဲ့ခုတိုင်းပြည်မှာဖြစ်နေရဲ့အားရလေးစားမှုတွေကြားရေးမှန်ငင်းငင်မှုတွေဒီလိုရဲ့ဆန္ဒမပြေဝမှုတွေအဓိကစေတံဥပဒေဟောင်းကြောင့်ဖြစ်ပါတယ်။သမားမှာလုပ်ပိုင်လို့ရှိပါတယ်။ဒီလိုလွတ်တော်ကိုတဝင်လာပေးဖို့ကြည့်ရမှာဒီစေတံဥပဒေဟောင်းကြီးဟာရှင်ရင်တိုင်းပြည်နဲ့မတည့်မလျော်တော့ဘူး။ငင်းငင်ရို့တဲ့အခန္ဓာဖြစ်တယ်။နော်ကျွန်တော်တိုင်းရင်းသားတွေလည်းမလိုလားဘူး။ဖွဲ့ဖို့စေတံဟောင်းကြီးကိုဟုတ်လားလုပ်ခဲ့တဲ့နှုန်းကလည်းလာချစ်နော်မုံတိုင်းဘွားမှာအင်းအကျကျုပ်ရဲ့မဲရီနဲ့ခါရတီပြည့်ခဲ့တဲ့ဖြစ်တဲ့တွေ့ဒီလိုလွတ်တော်ကိုသမားကနေတဝန်လာပေးဖို့ပြီးတော့ဒီခြေရာဟုတ်ရဟောင်းကြီးကိုဖက်သိမ်းပေးဖို့သာပို့ပေးဖို့နိုင်ပါတယ်ခင်ဗျာအဲဒီမှာဒီလိုလွတ်တော်နဲ့လက်ခွဲဆုံးဖြတ်ပြီးငါးစက်တိရခိုင်နှုန်းထောက်ခံမှုနဲ့ဖက်သိမ်းနိုင်ပါတယ်ဒီလိုဆန္ဒကိုလည်းခံယူနိုင်ပါတယ်အဲဒီနောက်ခြေရာဟုတ်ရအဖြစ်ကိုရွေးဆွဲပြီးတော့အုပ်ချုပ်မှသာနဲ့ကျွန်တော်တိုင်းပြည်ကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုစော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ချင်ပါတယ်ရှင်။ကိုစော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်။
ဟုတ်ကဲ့ပါ။အခုကြားလာတဲ့တမန်အသစ်နဲ့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံရောက်ရှုပ်ကြောင်းလို့ဒီမိုင်းနဲ့ပတ်သက်ပြီးကျွန်တော်ကတရင်တမန်အိမ်ဆောင်ဆောင်ရှင်အများကြီးပို့ပြီးတော့မျှော်လင့်ချက်ထားတယ်ခင်ဗျ။ပြီးတော့ဒေါန်ဆန်းစုကြည်ရဲ့လက်ယုံတစုလို့ပြောလို့ရတယ်။ဟိုတမန်အဝင်းကြီးကလည်းကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်ကလိုမျိုးတမန်ဦးထင်ကျော်တော်ကလိုမျိုးသူဒေါန်ဆန်းစုကြည်လွှမ်းမိုးမှုအနေနဲ့သူ့မှာပို့ပြီးတော့ရော့ပြီးတော့တင်းတယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင်ဗျာပြီးတမရတယောက်ရဲ့လောက်ပိုင်ကုန်တဲ့သူတမရတယောက်ရဲ့ဟိုရုပ်လုံးပေါအောင်လို့ပေါ့နော်သူတမရဦးထင်ကျော်တော့သူ့ရဲ့တမရရုပ်လုံးကအိမ်မပေါ့ဘူးတမရတယောက်ရဲ့လောက်ပိုင်ကုန်တဲ့သူမှပြီးတော့၃၆ခွင့်မရအောင်ဟိုသူတက်လာတဲ့တမရအစ်စ်ကိုကျွန်တော်တမရတယောက်ရဲ့လောက်ပိုင်ကုန်တဲ့သူတမရတယောက်ရဲ့ရုပ်လုံးပေါအောင်သူတမရအစ်စ်ဦးဝင်းကြီးဆိုတာလေသူကနာဆိုကနာတော့မြန်မာမှာတတဲဝင်လောက်ပိုင်ကျူရဲ့အရေးချင်းရှိတဲ့သူတယောက်ဖြစ်တယ်အဲ့တော့ကျွန်တော်တို့ဘတ်တော့ကတော့ဖန်နေရောအရှိတောင်းလို့ကမာရတဲ့ဒီပြည်ရင်းမှာအလောက်ကနေပုံမှုပြီးတော့ဖန်လေးစစ်ရှင်နေပြည်ရင်းရင်းနှောင်းအမှုအေး SME တွေပါတဲ့အစတိုးတက်အောင်ပြည်ရင်းမှာအလောက်ကနေအများကြီးဖန်ပြီးပြီးတော့ဒီပြပရောက်နေတယ်လို့ကမာရတဲ့ကိုလည်းဒီဆက်ဆက်မှာကျွန်တော်တမန်နှစ်ဆက်ပြောင်းလာကြပြီတမန်ဦးတင်ကျော်လက်ထက်မှာကျွန်တော်ဟုတ
်ကဲ
့ဒီဖန်နေအောင်ရှုပ်ကြောင်းလို့ကမာဖြစ်နေရောက်လာတယ်တမန်ဦးတင်ကျော်လက်ထက်မှာလည်းပြည်ရင်းလောက်ကရင်အချင်းများတိတ်ပြီးတော့ဒီကတော့တော်တော်လေးမပြော
ရဘူး။ဒီကတာဆိုရင်တော့ဒီဆိုအဓိကဆွေးနွေးချင်တာကတော့မြန်မာနိုင်ငံတည်ပမှာလှုပ်လှုပ်နေတဲ့သူတွေပြန်လာပြီးလှုပ်လှုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လို့လောက်ကန်ခွင့်လန်းတွေဖန်တီးပေးဖို့အတွက်တမန်အနေနဲ့လှုပ်ဆောင်ပေးစီခြင်းနဲ့ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်။နောက်ဒီမှာဒဂုံမျိုးတိတ်ကဥလာထုံးကဆိုရင်တော့လေဒီတရားရုံးကြီးဌာနအစ်စ်ပြန်လည်ဖွဲ့စည်းပြီးတော့တရားဝေဆွေးမှုရေးလွတ်လပ်စွာတရားစီရင်ရေးကိုအုံမြင့်ချတိဆောက်တင်ပါတယ်တဲ့။တရားလွတ်တော်ကိုပြန်တိဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ယုံကိုလည်းတရားရေးဌာနဝင်ကြီးဌာနအောက်မှာပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တာမဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လုံဆောင်ရမှာပါတဲ့ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်အများစုကတော့ကျွန်တော်တို့ရှိမှဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်တမနာပဲတက်တမနာလုပ်ပိုင်ခွင့်အပြည့်အဝမရှိနိုင်ပါဘူးဆိုပြီးတော့ Four Fingers ဆိုတဲ့ဒီတော်ရချင်းတစ်ယောက်ကလည်းအီးမေးလ်နဲ့ပို့ထားရရှိပါတယ်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်ကျွန်တော်တို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့ဦးကမိုးစောအနေနဲ့ဟိုတခုလေးဝင်ဆွေးနွေးပေးပါရှင်အခုကတမနာအနေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငင်းမြင်နိုင်မဲ့သိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
်ဒီလူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ပြန်ရေးပေါ့နော်ဒါတခုပါပဲနောက်တစ်ခုကဒါရှိမယ်ဆိုရင်ခင်ဗျာအခုကျွန်တော်တို့ဒီလူတွေဒီသွားရလာနေတာထိုင်ရတဲ့ကိစ္စတွေမှာစဉ်းစားဆလာဖြစ်နေတယ်ဒီစီဝါရဲ့အခြေအနေကြက်တဲနေတယ်အဲ့ဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ့
ဒီပြင်လဲမှာညောင်းကျက်ပြပြီးရရှင်းတာလာလိမ့်မယ
်ဟုတ်ကဲ့တော့ဘုရားကျေးဇူးအများကြီးတင်ပါတယ်ရှင်ကျွန်တော်တို့အချိန်ဆသွားလို့ပါပင်တိုင်းဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောကျေးဇူးနဲ့အထူးတင်ပါတယ်ရှင်
Thank you.